Ukraine နဲ့ဒီ Israel နိုင်ငံတို့အတွက်ငွေကြေးထောက်ပံ့ပါဝင်ဒေါ်လာဘီလီယံ130မြေ American လုံခြုံရေးအတုံးစိမ်မှုကြောင့်အထက်လွှတ်တော်က Republican အမတ်တွေကပုံထုနေတော့ကပယ်ထားလိုက်ပါတယ်။ဥပဒေကြမ်းအတည်ပြုနိုင်ဖို့အထက်လွှတ်တော်မှာထောက်ခံမဲ 60 လို့အပ်ပေမဲ့ပုံထုနေတော့ကမဲခွဲရမှာတော့ထောက်ခံမဲ 49မဲ ကန့်ကွက်မဲ 51 နဲ့ရှုံးခဲ့တာပါ။ Ukraine အတွက်အကူအညီပေးဖို့ထောက်ခံပေမဲ့နိုင်ငံတောင်ပိုင်းလုံခြုံအောင်ဆောင်ရွက်မဲ့မူဝါဒအပြောင်းအလဲတွေမပါတဲ့အတွက်ကန့်ကွက်ချဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell က Republican အမတ်တွေကိုမဲမခွဲခင်မှာပြောကြားခဲ့ပါတယ်။အမေရိကန် ပြည်တော်စုတောင်ပတ်ချက် Mexico နဲ့နယ်စပ်ကနေတရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားနိုင်အောင်လို့တင်းချက်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ထားခဲ့ကြပါတယ်။ Ukraine စစ်ပွဲထောက်ပံ့ဖို့နဲ့နယ်စပ်လုံခြုံရေးအတွက်သုံးစွဲဖို့အတွက်ဒေါ်လာ 106 ဘီလီယံ နီးပါးအတည်ပြုပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါ။Ukraine အတွက်နောက်ထပ်လက်နက်အကူအညီတွေမပေးရင်ရုရှားသမ္မတကိုအမေရိကန်ကအကောင်းဆုံးလက်ဆောင်ပေးတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုင်ဒန်ကပုံထုပ်နေတော့ကမဲမခွဲခင်အတည်ပြုကြပြီးတော့အထောက်ပံ့တွေကိုအတည်ပြုပေးဖို့တိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရက Ukraine အတွက်လက်နက်ကြီးကြီးတွေကျင်ကားဖြတ်လက်နက်တွေနဲ့တခြားဆက်လက်နက်တွေပါဝင်တဲ့လုံခြုံရေးအကူအညီတွေပို့ပေးမယ်လို့နိုင်ငံခြားရေးဌာနကကြေညာခဲ့ပါတယ်။ Ukraine အတွက်သုံးစွဲဖို့အရင်ကတည်းကညွှန်ကြားထားတဲ့လက်ချက်အသုံးစိတ်ထဲကဒေါ်လာ185သန်းပို့အကူအညီတွေပေးတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Anthony Blinken ကထုတ်ပြန်ပါတယ်။သမ္မတတောင်းဆိုထားတဲ့အမျိုးသားလုံခြုံရေးအသုံးစိတ်ကိုလွှတ်တော်မှအတိမပြုနိုင်ရင် Ukraine အတွက်အခုပို့ပေးမယ့်အကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်။